တရုတ်ရဲ့တပ်တင်မောင်းငါးဆင့်ကိုအလက်စကာကမ်းလွန်ကနိုင်ငံတကာရေပြင်မှာတွေ့နေရတယ်လို့အမေရိကန်ရရှိတွေကပြောပါတယ်။ဒါဟာတရုတ်ကမ်းခြေနဲ့ဝေးလံတဲ့နေရာတွေမှာပါဆင့်အားပြမဲ့စီမံကိန်းကိုကောင်းထည့်ဖော်ဖို့တရုတ်အစိုးရရဲ့ကြိုးစားမှုအသက်တရလို့လေလာသုံးသပ်သူအများအပြားကမြင်ကြပါတယ်။ American Pentagon စစ်ဌာနပြောခွင့်ရ Bill Alden ကတော့ဒီတင်မောင်းငါးဆင့်ရှိနေတယ်ဆိုတာကိုမနေ့ကဗုဒ္ဓဟူးနေ့မှာအတည်ပြုပေးခဲ့ပြီးဒါဟာ Bering ပင်လယ်ပြင်ထဲမှာတရုတ်ရဲ့တပ်တင်မောင်းတွေကို American ကပထမဆုံးချိန်တွေ့တာဖြစ်ကြောင်းပြောပါတယ်။ဒါပြင်နိုင်ငံတကာရေပြင်နဲ့အပြည်ပြည်ဆိုင်ရာဥပဒေနဲ့အညီစစ်တင်မောင်းတွေတော်လာခွင့်ရှိတဲ့နိုင်ငံအားလုံးရဲ့လွတ်လပ်ခွင့်ကိုလေးစားကြောင်းပြောကြခဲ့တယ်လို့ဒီတင်မောတွေကို American စစ်တပ်ကလက်ဝံခံလိုက်နေတယ်လို့လည်းပြောပါတယ်။ American အရာရှိတွေအနေနဲ့ဒီတင်မောတွေကနေချင်းချောက်မှုရှိတဲ့လှုပ်ရှားမှုတစုံတရာလုပ်တာမတွေ့ရဘူးလို့သမ္မတအင်မြူပြောခွင့်ရ George Arnest ကပြောပါတယ်။ဒါပေမဲ့ဒီတင်မောတွေဘာယူရချက်နဲ့ရောက်နေလဲဆိုတာသေသေးချာချာမသိရသေးဘူးလို့ဆိုပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုဆန်ထင်းချုံရေးအတွက်သဘောဝန်းကျင်နဲ့ပတ်သက်တဲ့မူဝါဒတွေပံ့ပိုးပေးနိုင်မှု American သမ္မတကအလက်စကာပြည်နယ်ရောက်နေလို့မှာပဲအခုလိုတရုတ်သင်းမောတွေတွေ့ရတာပါဒါပေမဲ့တမရအိုဘားမားခီးစင်နဲ့တိုက်ပြီးတရုတ်ဆိုကသူ့ရေတပ်သင်းမောတွေချထားတာဖြစ်နိုင်ရင်ဖြစ်ဘူးလို့နိုင်ငံတကာလေးလာရေးဘုတ်ဌာနကပြောပါတယ်